တည်င်းပေးဖို့ချက်တွေကိုတင်ပြပေးပါမယ်ပထမဆုံးတင်ပြပေးလို့တော့ကတော့စစ်ကောင်စီရဲ့လူငယ်ချမ်းသာကွင်းအပေါ်အမြင်တွေပဲဖြစ်ပါတယ်ဇန်နဝါရီလ4ရက်နေ့ကမြန်မာပြည်တွင်းကလွတ်မြောက်လာသူတွေထဲမှာ NLD ARD တိုင်းဝင်ကြီးဒေါက်တာလမြတ်သွေးနဲ့မန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်အပါဝင်ဓာတ်ပုံတည်င်းထောက်ကိုကောင်းဆက်လင်းနဲ့မတရားဖန်ဆီးထိန်းသိမ်းခံထားရသူတချို့ပြန်လည်လွတ်မြောက်လာခဲ့ပါတယ်လွတ်လပ်ရေးနဲ့အထည်အမှတ်ဆိုပြီးစစ်ကောင်စီရဲ့လူငယ်ချမ်းသာကွင်းနဲ့အကျဉ်းသား900ကျော်လွှတ်ပေးလိုက်တဲ့အပေါ်သဘောထားတုံ့ပြန်ချက်တွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်
ရန်ကုန်အင်းစိန်အချင်းထောင်ကနေလွတ်လာသူတွေကိုတွေ့နေရတာပါအဲ့ဒီထဲမှာ2020ခုနှစ်ဒီဇင်ဘာလကစစ်ကောင်စီတပ်တွေရဲ့ရဲရဲစက်စက်ကားနဲ့တိုက်ဖမ်းဆီးခံရသူတွေထဲမှာအသက်မသေးပဲနှစ်နှစ်ကျော်အကြမ်းကြခံခဲ့ရတဲ့ MPA မြန်မာသတင်းဓာတ်ပုံအေဂျင်စီအဖွဲ့ဝင်အလွတ်တန်းဓာတ်ပုံသတင်းတောက်ကိုကောင်းဆက်လည်းပါဝင်ပါတယ်သူလွတ်မြောက်လာတာကိုဝမ်းသာကြပြီမဲ့လေတစ်ဖက်မှာလည်းသူပြန်ပြီးတော့အဖမ်းခံရမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတယ်လို့ MPA ကိုတီထောင်သူတအူးဖြစ်ပြီးတော့အခုလွတ်မြောက်နေမည်ကိုရောက်ရှိနေတဲ့ဓာတ်ပုံသတင်းတောက်ကိုချေပိုင်က VOA ကိုအခုလို့ပြောပါတယ
်လွတ်လာတော့ကောင်းတာပေါ့နော်ဒါပေမဲ့ဒီလွတ်လာပြီးနောက်မှာပဲပြန်ဖမ်းဖို့ပြုဖို့ဆိုပြီးတော့ဟာဒီစာကစာရဲ့ lobby channel တွေပေါ့နော် channel တွေမှာပြန်တင်လာရှိတယ်ပေါ့သူပြင်ကျွန်တော်တို့ MPA ပေါ့နော်မြန်မာ press photo ရှင်းသတင်းတောက်ပေါ့အဲဝါရပြန်ရှိနေတဲ့သတင်းဌာနရဲ့ပေါ့သတင်းလေးတင်နေသတင်းဌာနရဲ့အဲ့တော့ဘာလို့ပြန်လှုပ်ပြလာလဲပြန်ဖမ်းတဲ့ဘာညာဆိုပြီးတော့ပြောဆိုနေတာချမကောင်းဘောနော
်လွတ်လပ်ရေးနေ့အထိမ်းအမှတ်ဆိုပြီးတော့စစ်ကောင်စီကအကျဉ်းသား900ကျော်လှုပ်ပေးတဲ့အထက်မှာနိုင်ငံရေးအကျဉ်းသားအရေးအတွက်ဘလောက်ပါမလဲဆိုတာကိုတော့ပြပမှအခြေဆိုင်နေတဲ့ APP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြုစုနေပါတယ်ဒီမကြခင်ရပိုင်းတွင်ပေါ့နော်ဒီကနေ့ဓမ္မမဟုတ်ရင်မနဲ့ပြန်ပေါ့လေမကြခင်တို့ရပိုင်းတွင်မှာထုတ်ပြန်သွားဖို့ရှိတယ်လို့လည်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်စစ်ကောင်စီကနေပြီးတော့လူငယ်ချမ်းသာခွင့်ပေးတာနဲ့ပတ်သက်လို့ APP ရဲ့တာဝန်ရှိသူတုံးဖြစ်တဲ့ကိုအောင်မျိုးကျော်ကသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ
်ကျွန်တော် ARD တိုင်းဒေသကြီးလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေးရဲ့မန္တလေးတိုင်းမြို့တော်ဝင်ဒေါက်တာရဲလွင်နှစ်ယောက်အပါဝင်ပေါ့နော်ဒီနိုင်ငံရေးကအနှဲငယ်ပဲလွတ်တယ်ဆိုတာကျွန်တော်တို့သိထားရတယ်ပေါ့နော်အဲဒီထဲမှာလူသိများတဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်ပန်းမြင့်ကြီးလမ်းမှာကားနဲ့တိုက်ပြီးတော့အဖမ်းခံရတဲ့လူငယ်အုပ်စုလေလွတ်လာတယ်ဆိုတာတော့ကျွန်တော်တို့သိထားရတယ်ပေါ့နော်ဒါမဲ့ဒီကိစ္စနိုင်ငံချင်းသားအခြေအတွက်ကတော့အင်မတန်မှနယ်လွန်းတဲ့အခြေအတွက်ပဲလွတ်လာတာလို့ပဲကျွန်တော်တို့သိထားရတယ်ဗျအများစုကတော့ရှားစွေသားတွေလွတ်လာတယ်လို့ပဲကျွန်တော်တို့သိထားရပါတယ်ဗျ
ဒီတစ်ခါလွတ်လာသူတွေထဲမှာ NLD ပါတီမှာအရေးပါတဲ့တာဝန်တွေကိုထမ်းဆောင်နေသူတွေဖြစ်တဲ့ ARD တိုင်းလူမှုရေးဝန်ကြီးဒေါက်တာလှမြတ်သွေးနောက်တစ်ခါမန္တလေးမြို့တော်ဝင်ဒေါက်တာရဲလွင်တို့လည်းပါဝင်တဲ့အပေါ်မှာလွတ်မြောက်နေမြေကိုရောက်နေတဲ့ NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုစီသူမောင်ကသူ့အမြင်ကိုအခုလို VOA ကိုပြောပါတယ်
ဒီနိုင်ငံရေးအကျဉ်းသားတွေတဲမှာပေါ့နော်ဟိုထိပ်ပိုင်းကောင်းဆောင်တွေဟိုအနာသိမ့်မှုဆတွေကထိပ်ပိုင်းကောင်းဆောင်တွေပေါ့အတော်ဆန်းစုကြည်ကဆလို့တမနာကြီးအဲ့ဒီကနေပြီးတော့တကယ်ကို key stakeholder လို့ပြောလို့ရတဲ့ပုံကိုအများပြရလဲဒီနိုင်ငံရေးဒီနိုင်ငံရေးကဖန်တီထင်းထင်းခံခဲ့ရတဲ့သူတွေအများကြီးရှိတယ်ဆိုတော့အဲ့ဒီသူတွေအားလုံးလွတ်သေးတာမတွေ့ရဘူးနိုင်ငံရေးရစိတ်ဆန္ဒရှိမှုနဲ့ပြဿနာကိုဖြေရှင်းလို့တဲ့စိတ်ဆန္ဒမျိုးကတော့ဒီလူမျိုးကြီးမှာလုံးဝမတွေ့ရဘူးဆိုတော့ဟိုဒါကိုလည်းကျွန်တော်တို့မမျှော်လင့်ပါဘူးဘာကြောင့်လဲဆိုတော့ဒီပွင့်လင်းပြောရရင်ဒီလွတ်လပ်ရေးနေ့ဆိုတဲ့အထိမ်းအမှတ်ကိုစပြောရရင်မလွတ်မြောက်သေးတဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဘဝများစွာရှိနေတယ်စစ်မီးဟုံးတောက်နေတာရှိတယ်နောက်တစ်ခုကတိုင်းတစ်ပါးကျွန်းကနေပြီးတော့ကျွန်တော်တို့စစ်တပ်ကျွန်းဖြစ်နေတဲ့တိုင်းပြည်ရဲ့အခြေအနေမှာဒီလွတ်လပ်ရေးနေ့ဆိုတဲ့အထိမ်းအမှတ်ကတော့အနှစ်သာရအားဖြင့်ဘာမှဟိုနိုင်ငံရေးအနှစ်သာရအားဖြင့်ကင်းမဲ့နေတာတော့ကြာခဲ့ပြီပေါ့နော
်တပတ်မှကြာတော့လေဒီလိုလွတ်ပေးလိုက်တဲ့ဒီထောင်မြင့်ချီတဲ့အကျဉ်းသားတွေကျမနိုင်ငံရေးအကျဉ်းသားတချို့ပါတယ်ပေါ့နော် NLD ဘက်ကဆိုလည်းနည်းနည်းထိပ်ပိုင်းရောက်တဲ့လူတွေတချို့လည်းပါတယ်ဆိုတော့ဟိုနိုင်ငံတကာဘက်ကဒီစစ်ကောင်စီကိုပေါ့အထူးသဖြင့်တရုတ်တို့အိန္ဒိယတို့ဒီအင်ဂျီချင်းအာဆီယံအပါအဝင်ပေါ့လေအဲ့တော့ဒီစစ်ကောင်စီပေါ်ဖိအားပေးမှုတွေကအပြောင်းလဲများဖြစ်နိုင်ပါရှင
့်ဟိုကုလသမဂ္ဂဒီအထွေထွေညီလာခံဆုံးဖြတ်ထားတဲ့ resolution 2669ပေါ့အဲ့ဒီမှာဆိုရင်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ဖို့ဆိုတဲ့ ဒီ resolution ပါတယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့ຫນွေဥတော်လန်ရေးရဲ့ကျွန်တော်တို့ဒီကြွေးကြော်အတန်းနေမှာရောနိုင်ငံရေးရည်မှန်းချက်တွေမှာရောဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးဆိုတဲ့ကိစ္စပါဆိုတော့ຫນွေဥတော်လန်ရဲ့ရည်မှန်းချက်လိုပဲပြောပြောနိုင်ငံတကာရဲ့ဒီတောင်းဆိုမှုပဲဆိုဆိုကျွန်တော်ဒီအခြေအနေဟာဟိုနိုင်ငံရေးကဖြည့်ရှင်းတဲ့ဟိုပုံစံမျိုးကိုလုံးဝမမြင်ရတာတော့အမှန်ပဲအဲ့အတွက်ကြောင့်နိုင်ငံတကာကလည်းဒီစစ်အုပ်စုကနေပြီးတော့ဒီလိုမျိုးအကြမ်းဖက်စစ်အုပ်စုကနေပြီးတော့ဘယ်လိုမျိုးလုံခြုံဆောင်ရွက်နေရလဲဆိုတော့သူတို့ဒီသတိမပြတ်ဆောင်ကြည့်နေတယ်ဆိုတော့အဲ့ဒီအနေအထားတစ်ခုမှာတော့ဟိုအခုလွတ်ပေးလိုက်တဲ့အခြေအနေဟာနိုင်ငံတကာကဒီအားပေးရလောက်တဲ့အခြေအနေလုံးဝမဟုတ်ဘူး
မနေ့လွတ်လပ်ရေးနေ့မှာနိုင်ငံတော်ကအချင်းတောင်အချင်းစခန်းအသီးသီးကနေအချင်းသား9,966ဦးကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကတော့ကြေညာထားပါတယ်။ဒါပေမဲ့လည်းအ ਨੇ ဆုံးသတင်းတော့ဒီဒါဇင်နဲ့ချီပြီးတော့ထိမ့်သိမ်းခံထားရစေဖြစ်ပြီးတော့အဲ့ဒီတည်းမှာ BOA ရဲ့ပြင်ပဆောင်မရှင်ဦးစီသူအောင်မြင့်ကိုလည်းစစ်ကောင်စီကဆက်ပြီးတော့ဖမ်းဆီးထိမ့်သိမ်းထားစေဖြစ်ပါရဲ့ရှင်။